ရန်ကုန်မြို့ကြီးပြင်းနိုင်တပတ်ကမ်းမှာရှိတဲ့တွန်တေးစိတ်ကြီးခနောင်တို့မြို့နယ်တွေမှာရှိတဲ့မြေဧက3000ပေါ်မှာအဲ့ဒီမြို့သစ်စီမံကိန်းကိုအကောင့်ထဲပေါ်မှာဖြစ်ပါတယ်။ပြီးခဲ့တဲ့2014ခုနှစ်တုန်းကလည်းအဲ့ဒီစီမံကိန်းကိုအကောင့်ထဲပေါ်ဖို့အတွက်မြမစေရနာမြို့သစ်ကုမ္ပဏီကိုလုတ်ကင်ခွင့်ပြုလိုက်တာနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုမရှိတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေနဲ့ကန့်ကွက်ဆန္ဒပြတာတွေရှိခဲ့တာကြောင့်2014ခုနှစ်စက်တင်ဘာလမှာရပ်ဆိုင်းခဲ့တာပါ။ဒီနှစ်2015ဇွန်လမှာတော့အာနာယပြည်ခံမျိုးပါတီရဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးကအဲ့ဒီစီမံကိန်းကိုအကောင့်ထဲပေါ်ဖို့တိုင်းဒေသကြီးလွှတ်တော်မှာတင်သွင်းခဲ့ပါတယ်။လွှတ်တော်ထဲမှာလျှို့ဝှက်မဲစနစ်အရအတီးပြုလိုက်တဲ့အတွက်ယင်းနှိမ့်မြုံနံလုတ်ကန်ကြမဲ့ကုမ္ပဏီတွေကတင်တာတင်သွင်းပြီးအကောင့်ထဲပေါ်ဖို့ဖြစ်လာရတာပါ။မနေ့ကတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှရန်ကုန်အနောက်တောင်ဒေသဖွံ့ဖြိုးတိုးတက်ရေးအများနဲ့သက်ဆိုင်သောကုမ္ပဏီ Business Capital City Development Limited ရှေးပုပ်ပအပီပီဆိုင်ရာဆောက်လုပ်ရေးကုမ္ပဏီလီမိတက်တို့တင်တာတင်သွင်းခဲ့ကြပါတယ်။ဒီစီမံကိန်းဟာလက်ရှိအစိုးရနဲ့နှီးစပ်တဲ့လူတစုကပဲလဝကြီးအုပ်လုတ်ကင်မဲ့စီမံကိန်းတစ်ခုဖြစ်လာနိုင်တယ်လို့မနေ့ကတင်တာတင်သွင်းတဲ့အခမ်းအနားကိုတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကပြောပါတယ
်။ရန်ကုန်အနောက်တောင်ဒေသဖွံ့ဖြိုးရေးအများနဲ့သက်ဆိုင်သောကုမ္ပဏီဆိုတာကတော့မူလကမြမစေတနာမြို့သစ်ကုမ္ပဏီလေ။အဲ့ဒီဟာနဲ့ဆက်ဆက်မယ်လို့တော့ထင်တယ်။ဘာကြောင့်လဲဆိုတော့အဲ့ဒီကုမ္ပဏီကလှုပ်ထားတဲ့အတိုင်းပဲအကုန်လုံးပေါ့နော်။ဒီက3000မှာလှုပ်မယ်ဆိုပြီးတော့သေသေးစားဓာတ်ပုံတွေပိုင်းနဲ့ကြိုက်ပြီးတော့ video presentation တွေပိုင်းနဲ့တော့သာသနာနာအချင်းယူပြီးလှုပ်ထားနိုင်တာတွေ့ရတော့နောက်တစ်ခုကတော့ business capital city development ကတော့တွန်တေးအတွက်ကိုပဲသူကရှိရွယ်ပြီးတော့သူကသူ့ရဲ့ conceptual plan ကိုတင်တယ်။ချေပုပ်ပါကတော့ကမန်းကရန်ဟိုကောက်ပြီးတော့တင်တဲ့သဘောပဲဟိုသေသေးချာပြင်ဆင်ထားတာလည်းတော့မရှိဘူး။သို့တော်လည်းပဲသူ့မှာလည်းထူးခြားချက်လေးတစ်ချို့တော့တွေ့ရတယ်လေနော်။အပြားဆိုင်သိမရှိဘူးစီမံကိန်းကဟိုလူတစုကနဝတိအုံမဲ့စီမံကိန်းနေနေတော့အတူတူတွေ့နေရတယ်လေ။
ရန်ကုန်မြို့သစီမံကိန်းကိုအကောင့်တဲဖော်ဖို့လွှတ်တော်ကိုယ်စားလှယ်ကအဆိုတင်သွင်းခဲ့တာဟာဥပဒေကြောင်းဆိုင်ရာနဲ့မညီညွတ်တဲ့အတွက်တင်တာတင်သွင်းမှုကိုကန့်ကွက်တယ်လို့ရန်ကုန်တိုင်းဒေသကြီးတင်ကန်းကျွန်းမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဦးကျော်ကပြောပါတယ
်။ဒီပြည်တော်တစ်ဖက်ကကမြို့သစီမံကိန်းကအစိုးရဖွဲ့ကကျင်းလာတာမဟုတ်ဘူးခင်ဗျ။လွှတ်တော်ကိုယ်စားလှယ်ကနေဦးမြင့်လေကတင်လိုက်တဲ့ဟောလွှတ်တော်ကနေပြီးတော့မှအတီးပြူပြီးတော့မှသဘောထားပေးလိုက်တာဖြစ်တယ်။ဒီကြောင့်လှုပ်ထုံးလို့နေမားတယ်ဗျ။စီမံကိန်းဆိုတာကအစိုးရပဲတရား။လွှတ်တော်ကိုယ်စားလှယ်ကတင်လို့မရဘူးခင်ဗျ။အဲ့တော့ဥပဒေနဲ့မကြည့်ဘူးဆိုတော့လည်းသူတို့စက်ခံရေးလွှတ်တော်ကိုယ်စားလှယ်အများစုကနေပြီးတော့မှအတီးပြွေတဲ့ကြောင့်မို့ဥပဒေမညီတာကိုဥရေနားမလည်တဲ့လူတွေကထောက်ခံလိုက်တဲ့သဘောပဲရှိတယ်။ဥရေတဲ့မကြီးတဲ့ကြောင့်မို့စင်တာပေးလို့မရဘူးခင်ဗျ။ဒီတော်စုကိုဆိုတာကလည်းချပါတော်မူများဆက်လက်များနဲ့မအပမိမိတို့တိုင်းပြည်သားပြည်နယ်များတွင်မှာကိုရဲလူကစီပါကိန်းကြောင့်ဆောင်ရမယ်ဆိုရင်တိုင်းပြည်သားလွတ်တော်ကိုလွတ်တော်ရဲ့သဘောတူညီရမည်ထောက်ရမယ်လို့သဘောထားပြီးတော့စီမံကိန်းဆိုတာကအစိုးရတင်တဲ့ဟာမှစီမံကိန်းလို့သတ်မှတ်လို့ရမယ်။
ဒီစီမံကိန်းဟာမြေဧက3000ကျော်ပေါ်မှာအကောင့်ထဲပေါ်မှာဖြစ်ပြီးလုတ်ကင်ကြမဲ့ကုမ္ပဏီတွေဟာလည်းငွေကြေးရင်းနှီးမြှုပ်နှံမှုဟာအမေရိကန်ဒေါ်လာဘီလီယံနဲ့ချီမှာဖြစ်ပါတယ်။တင်တာတင်သွင်းတဲ့ကုမ္ပဏီတွေကလည်းသူတို့လုတ်ကင်မဲ့အစီအစဉ်တွေမှာလမ်းတံတားလူနေအိမ်ယာလေယာဉ်ခွင့်စတဲ့လူနေမှုအစဉ်အတိုင်းမြှင့်တင်ပေးမဲ့အစီအစဉ်တွေနဲ့ဒေသခံလူ၄သိန်းကိုလည်းအလုတ်ကင်ခွင့်လန်းတွေရနိုင်မယ်လို့ချပြခဲ့ပါတယ်။ဒါပေမဲ့မြို့သစီမံကိန်းအောင်မြင်ဖို့အတွက်နိုင်ငံတကာကမြို့ပြပညာရှင်တွေကိုဖိတ်ခေါ်ပြီးမှသာလှုပ်တင်တာမို့တင်တာခေါ်ယူတာကိုဆိုင်းငံ့ထားတဲ့ကြောင်းလှိုင်သာယာစက်မှုဆောင်ဥက္ကဋ္ဌဦးမြတ်သိန်းအောင်ကသုံးသပ်ပြောပါတယ
်။ကျွန်တော်မြင်တော့ဒီရွေးကောက်ပွဲလည်းနေပါမလို့တော့ဘူးလေ။ခုလှုပ်တဲ့အစိုးရအဖွဲ့အောင်နောက်တက်လာတဲ့လူကလည်းသဘောထားချင်းပွဲလို့ရလို့သုဒ္ဓဆိုင်တာဆိုတော့လည်းကြီးမားတဲ့စီမံကိန်းကြီးဆိုတော့ကျွန်တော်စိတ်တွေမလွယ်ဘူးလို့ထင်တယ်။ချိန်လေးစောင့်လိုက်တာတော့ကောင်းပါတယ်။ဒါရီအများကြီးစဉ်းစားမယ်ပိုင်ပါ။နောက်တစ်ခါကလည်းသူကဒီမဲဆွဲဖို့အလုပ်ကလည်းညားနေသေးတယ်သူကြီးတွေက။သူကပြန်တစ်ခါကလည်းမဲဆွဲဒီလုပ်တွေလည်းလုပ်အောင်ပဲဆိုတော့ချင်းကလည်းတူကောင်းနေပါတယ်။ဆိုင်ပြီးတော့ဒါတော့ကောင်းပါတယ်။ညားရအကျယ်ကြီးကိုမျိုးသစ်ဆိုတာဒီကနိုင်ငံတကာအတွေ့အကြုံရှိတဲ့လူတွေအကြံဉာဏ်နဲ့ချာပြီးညီနိုင်ပြီးအဲ့ပုံစံတိုင်းလုပ်ဆိုပြီးတော့ဒါချပြီးတော့ကျွန်တော်စိတ်ကပို့ပြီးတော့ကောင်းလိမ့်မယ်ရှင်။
ဒီစီမံကိန်းကိုလက်ရှိအစိုးရလက်ထက်မှာတင်တာခွင့်ပြုလိုက်မယ်ဆိုရင်လက်တွေ့မှာလုပ်ငန်းရှင်ကြီးတွေရဲ့စီးပွားရေးအရာချဲ့လဲမှုတွေရှိလာနိုင်မှာဖြစ်တယ်လို့နောင်တက်လာမဲ့အစိုးရသက်လက်ထက်မှာလည်းကင်တွယ်ဖြည့်ရှင်းဖို့အခက်အခဲတွေရှိလာနိုင်တယ်လို့ဝေဖန်နေကြပါတယ်ခင်ဗျာ။